American နိုင်ငံက Afghanistan ရောက်သူတို့ရဲ့တပ်ဖွဲ့တွေကိုတိတိကျကျပြန်လည်ရုပ်သိမ်းနေပါတယ်။အရင်က14,000လောက်ရှိတဲ့နဲ့အခုလောလောဆယ် Afghan မှာ American တပ်ဖွဲ့ဝင်ပေါင်း 12,000 ခန့်ကျန်းရှိနေတာပါ။ Taliban တို့နဲ့ဂျင်းဂျဲဆွေးနွေးပွဲရပ်တန့်နေရကပြန်လည်ဆက်တင်နိုင်မယ့်အလားအလာရှိနေစမှာပဲအခုလို American တပ်တွေရှော့ချဖို့စီစဉ်လာတာဖြစ်ပါတယ်။ VOA သတင်းတောက် IS ကအစ္စလာမဘတ်ကပြပို့တဲ့သတင်းလာကိုပြောပြလိုပါတယ်ခင်ဗျာ။
Afghanistan နိုင်ငံမှာရှိတဲ့ American တပ်ဖွဲ့ဝင်တွေတဲကအင်အား 2,000 ကျော်ကိုလွန်ခဲ့တဲ့တစ်နှစ်အတွင်းရုတ်သိမ်းလျှော့ချခဲ့တယ်လို့ Afghan မှာရှိတဲ့ American ထိပ်တန်းတပ်မကြီးတူကဒီလနေ့မှာထုတ်ဖော်ပြောကြားခဲ့ပါတယ်။ဒီလိုရုတ်သိမ်းခဲ့ပေမဲ့လည်းကြာရှိနေတဲ့ American တပ်တွေဟာသူတို့ရဲ့ရည်မှန်းချက်တွေကိုဖြည့်ဆည်းနေနိုင်စေဖြစ်တယ်လို့လည်းဆိုပါတယ်။ဗိုလ်ချုပ်ကြီး Austin Scott Miller ရဲ့အခုလိုထုတ်ဖော်ပြောကြားချက်အရ Afghanistan နိုင်ငံမှာလက်ရှိ American တပ်ဖွဲ့အင်အား 12,000 ကျော်ရှိနေပါတယ်။အဲ့ဒီတပ်ဖွဲ့တွေဟာ Al-Qaeda နဲ့ IS အဖွဲ့တွေလိုအကြမ်းဖက်အဖွဲ့တွေကိုတိုက်ခိုက်နေတဲ့နေ့တူ Taliban တွေကိုတိုက်နေတဲ့ Afghan တပ်ဖွဲ့တွေကိုလည်းလက်ချင်းအကြမ်းဖက်ပေးပြီးအကူအညီတွေဆက်လက်ပေးနေစေဖြစ်ပါတယ်။ဒီကြောင်းသတင်းစာရှင်းလင်းပွဲမှာပိုချူဂျီ Austin Miller ကအခုလိုပြောပါတယ
်။ Unbeknownst to the public as part of our optimization over the last year we reduced the our authorized strength by 2000 here.
တပ်ဖွဲ့ဝင်တွေကိုအထူးအောင်ဆုံးအဆုံးချနိုင်ဖို့အရေးလူအများမသိစေဘဲပြီးခဲ့တဲ့နှစ်အတွင်းတပ်ဖွဲ့ဝင်2000ကျော်ကိုကျွန်တော်ပြန်လည်ရုပ်သိမ်းခဲ့ပါတယ်။တပ်ဖွဲ့တွေအထူးအဆုံးစွမ်းဆောင်နိုင်ရည်ရှိဖို့တမှုတယောက်အနေနဲ့မျက်ခြေပြက်လို့မရပါဘူး။တပ်ဖွဲ့ဝင်တွေအတွက် NDS နိုင်ငံနဲ့တာဝန်ယူရမယ့် mission အပေါ် NDS ကျောက်နိုင်ငံတွေကိုစီမံနားလည်ဖို့လိုအပ်ပါတယ်
။ဒီနေ့ကနေ့မှာချိုတိမချေညာပဲကပူးကိုရောက်ရှိလာတဲ့ American ကာကွယ်ရေးဝန်ကြီး Mark Esper ကလည်းအာဖဂန်က American တပ်တွေကို Syria မြောက်ပိုင်းက American တပ်ဖွဲ့တွေကိုရုတ်သိမ်းတယ်လို့ရုတ်တရက်ရုတ်သိမ်းမလားဆိုတဲ့လူတွေရဲ့စိုးရိမ်ပူပန်မှုတွေကိုခြေဖြတ်ပြောကြားခဲ့ပါတယ်။ဒီနေ့လာနေသတင်းစာရှင်းလင်းပွဲမှာဝန်ကြီး Esper ကအာဖဂန်ပြည်သူတွေအတွက်ကာလရှည်ကြာတာဝန်ယူထားကြောင်းအာဖဂန်မှာ American ဒေါ်လာတန်းထောင်ပေါင်းများစွာရင်းနှီးမြှုပ်နှံခဲ့ကြောင်းအာဖဂန်ပြည်သူတွေရော American ပြည်သူတွေပါဒဏ္ဍာရီဥစံနဲ့အသက်သွေးချွေးတွေဆုံးလွတ်စေခဲ့ရကြောင်းဒါရီအားလုံးဟာအာဖဂန်မိတ်ဆွေတွေနဲ့တခြားလူတွေအမေရိကန်တို့ရဲ့လုပ်ရအပေါ်အထင်အမြင်မမှားရအောင်အမှတ်ကန်ချက်ပေးနိုင်လိမ့်မယ်လို့ထင်မိကြောင်းအလားတူပဲဆီးရီးယားနဲ့နိုင်ရှင်ပြီးတော့အာဖဂန်အခြေအနေကိုအတိတ်ပဲကောက်ယူစရာမရှိဘူးလို့လည်းထင်ကြောင်းပြောပါရယ်။ဒါပြင်အာဖဂန်အရေးနဲ့ပတ်သက်ပြီးနောက်တစ်ဆင့်ဟာနိုင်ငံရေးသဘောတူညီချက်ရရှိဖို့ပဲဖြစ်တယ်လို့လည်းဝန်ကြီး Esper ကအလေးနဲ့ပြောကြားသွားခဲ့ပါရယ်။သူရဲ့ဒီလိုပြောဆိုချက်တွေဟာ American ချင်းချင်းရေးစစ်ဆက်ဆွေးနွေးခေါင်းဆောင် Zalmay Khalilzad Taliban ခေါင်းဆောင်တွေနဲ့ Pakistan မှာတွေ့ဆုံပြီးချင်းချင်းရေးပြန်ဆဖို့အလားအလာကောင်းနေချိန်မှာထွက်ပေါ်လာတာဖြစ်ပါတယ်။တကယ်တော့ဒီဆွေးနွေးပွဲတွေကိုချင်းချင်းရေးသဘောတူညီချက်လက်မှတ်ရေးထိုးကဏ္ဍမှာမှ American သမ္မတ Donald Trump ကရက်ဆိုင်ခဲ့တာဖြစ်ပါတယ်။ Taliban တွေကတော့ American နဲ့ချင်းချင်းရေးပြန်ဆဖို့ထပ်ကားလဲလဲတောင်းဆိုနေကြတာပါ။ဒီတနင်္ဂနွေနေ့တရက်ထဲမှာပဲ American အောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi လဲ Afghan ကိုတိတ်တဆိတ်သွားရောက်ပြီး Afghan နိုင်ငံရဲ့ခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်။ဒါပေမဲ့တုံ့သက်သူတချို့ကတော့ Afghan လုံခြုံရေးအတွက် American ဘက်ကလှုပ်ဆောင်နေတာတွေအမှတ်ကန်ချက်ပေးနေတာတွေဟာတကယ်ပဲထိရောက်မလားဆိုတာကိုတန်တရားရှိနေတုံးပါခင်ဗျာ။